ခုဒီ American အစိုးရပေါ့နော်အစ်တက်လာတဲ့ဥပမာအစိုးရနေပြီးတော့ဒီမြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုကိုသူတို့တက်တန်းထပ်တိုးလိုက်တယ်။အဲဒါပေမဲ့တစ်ချိန်တည်းမှာပဲဗမာအစိုးရနဲ့သူဆွေးနွေးဖို့စကားပြောဖို့စဉ်းစားတယ်လို့ကျွန်တော်တို့သိရတယ်လေ။အဲ့တော့အဲ့ဒီပုံမှာ SSC နေနဲ့ဘယ်လိုထင်တယ်ရှင်အခြေအနေတွေကတိုးတက်လာနိုင်ကြရှိသလား
။တင်းနဲ့မုံမိုင်ကနဲ့ဘင်းမုံဒီမိုကရေစီတွန်းထွန်းမှစုံပေါ်မှာတွေ့ကန်နန်ခေါဗစ်နေမုံမနဲ့ခေါဗစ်နဲ
့ဒီဝါရီယာပိတ်ဆို့တန်းခတ်ရေးယူတာဟာတက်ရောက်မှုရှိမယ်လို့မထင်ပါဘူး။အခုလက်ရှိမြန်မာနိုင်ငံထဲမှာရင်းနှီးမြှုပ်နှံနေကြတာလည်းဒီမိုကရေစီနိုင်ငံတွေပါပဲ။ဒါကြောင့်အပြောနဲ့အလုပ်မညီသလိုဖြစ်နေပါတယ်
။စစ်အစိုးရရဲ့အနေအထားပြောင်းလာအောင်ဟိုအမေရိကန်အစိုးရပဲဖြစ်ဖြစ်နိုင်ငံတကာပဲဖြစ်ဖြစ်ဘယ်လိုပုံစံမျိုးနဲ့ချိကတ်တင်တယ်လဲဘယ်လိုပုံစံမျိုးနဲ့ဖြစ်အားပေးတင်ပါလဲ
။ကောင်ဟာကဟူရောမာနဲ့မပြတ်ဖလေကန်မပြတ်အာနာရှိခေဥပ္ပံပေါ်ကျန်တဲ့နဲ့ခလိုလေးပေါ်မှန်ရော
ဆရာနာရှင်တွေပြောင်းလဲလာအောင်ကတော့နိုင်ငံတကာတန်တမန်ဤအရာအေးယူတာကပဲဖြစ်နိုင်ပါလိမ့်မယ်အမေရိကန်သမ္မတအိုဘားမားအစိုးရအနေနဲ့စစ်အစိုးရကိုချဉ်းကပ်ရမှာစီးပွားရေးကုန်သွယ်ရေးနည်းနဲ့ဆရာနာရှင်ပြောင်းလဲရေးအတွက်ချဉ်းကပ်မယ်ဆိုရင်စစ်အုပ်စုကိုအလားအလာရှိစေပြီးပြည်သူတွေအတွက်တော့အကျိုးရှိမယ်မထင်ပါဘူးဒီနည်းဟာစစ်အစိုးရကိုအားပေးသလိုဖြစ်သွားမှာကိုကျွန်တော်တို့စိုးရင်ပါတယ်
အမေရိကနေပြီးတော့အခုစီးပွားရေးပိတ်ဆို့ထားတာကတကယ်တမ်းကျတော့အောင်မြင်မှုတိတ်မရှိဘူး။ဘာကြောင့်လဲဆိုတော့နိုင်ငံရေးအရာအပြောင်းလဲမရှိဘူး။အဲ့တော့စီးပွားရေးပိတ်ဆို့တာကမအောင်မြင်ဘူးဆိုရင်တခြားဘယ်လိုနည်းများလုပ်လို့ရအောင်လဲ
။ယူရန်တို့ချက်ပန်ဥပိုးကန်ချက်ပန်ဥပန်တန်းတောက်ခဲတန်းจุမ်ချင်းမှန်ချက်ဟိုင်းမီပန
်ကုလသမဂ္ဂအနေနဲ့ကမကထပြုပြီးပြည်တွင်းမှာရင်ကြားစည်ရေးဆောင်ရွက်ပြီးဒါကိုစီအစိုးရကလက်မခံရင်အဆက်အသွယ်အားလုံးဖြတ်တောက်တဲ့နည်း UN ကုလသမဂ္ဂငြိမ်းချမ်းရေးတပ်တွေဆေလွတ်တဲ့နီးနဲ့ဆောင်ရွက်သင့်ပါတယ
်အခုလက်ရှိတိုင်းရင်းသားအဖွဲ့တွေပြည်ခတ်ရစဲရေးရောမရစဲရေးရောလွတ်ထားတဲ့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အချင်းချင်းဆက်ဆံရေးအနေအထားဘယ်လိုရှိပါလဲရှင
်လမ်းကြောင်းမနန်းဝိုင်းမဟုတ်ကနေယူဟောကဒီလိုတလန်ခေါလန်းလွန်ပိုင်ဝိုင်းရှိပြီ
2005ခုနှစ်တုန်းကစေအုပ်စုရဲ့ဖြားယောင်းသွေးဆောင်မှုကြောင့် UWSA နဲ့ SSA တို့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်မြန်မာစစ်အစိုးရတပ်ကဝတ်တက်တွေကိုဥဆောင်ပြီး SSA ဌာနချုပ်ကိုထိုးစစ်ဆင်ခဲ့တာပါအဲ့ဒီနောက်ပိုင်းမှာတော့ကျွန်တော်တို့တိုင်းရင်းသားအဖွဲ့နှစ်ဖွဲ့ကြားပြန်လည်ညှိနှိုင်းဆွေးနွေးနိုင်ခဲ့ပါတယ်အခုရှမ်းပြည်တွင်းမှာတိုင်းရင်းသားအဖွဲ့အချင်းချင်းတိုက်ခိုက်တာမရှိတော့ပါဘူးစစ်အုပ်စုရဲ့သွေးဆောင်မှုကိုသဘောပေါက်နားလည်သွားကြပါပြီ
အခုနောက်ဆုံးဖြစ်ခဲ့တဲ့ဗမာပြည်ရဲ့ကိစ္စတွေကြည့်မယ်ဆိုရင်ဒေါ်ဆန်းစုကြည်ကိုလွှတ်ရမယ့်အချိန်မှာနောက်ထပ်ဒီတစ်နှစ်ခွဲပေါ့ဒီနေအခြေချုပ်ထပ်ချလိုက်ပါတယ်ဒီပေါ်မှာ SSA အနေနဲ့ဘယ်လိုမြင်ပါလဲရှင်
ဒီလေว่ากําหานางสุจิก็ป้าอีบังเอิญน่ะจําดีปล่อยอําไมกันทําลุยคําน่ะมาอันนี้ก็มันนางซําลองเมตตาตะลาเหละอิวเหละลุมลาไว
้ดอนซันสุจิฮาลุยเยสิกันนี้มามาอเมริกันနိုင်ငံသားจွญเยต้อกะเยกูဝင်ရောက်လာတာဟာဒီမအတွက်ကန်ဆိုးသွားတယ်လို့ဆိုနိုင်ပါတယ်ดอนซันสุจิကသနာကျင်နာတက်တဲ့မေတ္တာစိတ်နဲ့အာနာဘိုင်းတွေကိုအကြောင်းမကြားပဲထားလိုက်တဲ့အချက်ပါဒါပေမဲ့အခုလို့ดอนซันสุจิကိုပြည်တန်ချပြီးထိမ့်သိမ်းထားတာကတော့ဒီမှာကိုနိုင်ငံရေးထဲမှာမပါဝင်နိုင်အောင်ကြိုးပမ်းနေလို့ရပါပဲ
။ဟိုဘုံကြီးရော့ချက်အနေနဲ့ဒေါ်ဆန်းစုကြည်ကိုစကားပြောလို့ရမယ်ဆိုရင်သူ့ကိုဘာပြောချင်ပါသလဲ
။ပေါ်လဲဟော့နော်ဆန်းစုကြည်နဲ့ဟော့ဒီဦးမင်းမီဆမ်းလောင်းနဲ့။အတန်းစုနဲ့နဲ့ယောင်နမ်တဲမန်။လောင်းဝါမင်းမီနမ်တဲဒီ
ဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်ရမယ်ဆိုရင်ကျွန်တော်မှပြောချင်မေးချင်တာတွေရှိပါတယ်။ပထမတော့ဒေါ်ဆန်းစုကြည်ရဲ့စိတ်ဓာတ်ကိုချီးမွမ်းဂုဏ်ပြုလိုပါတယ်။မြန်မာနိုင်ငံထဲမှာပြည်ပြင်ပြောင်းလဲရေးတွေလုပ်ဖို့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပေါ်ပေါက်လာအောင်ကြိုးပမ်းလှုပ်ဆောင်နေတဲ့ဒေါ်အောင်ဆန်းစုကြည်ရဲ့စေတနာသဘောထားစံနာတွေကိုကျွန်တော်လေးစားဂုဏ်ပြုပါတယ်ဒုတိယချက်ကတော့ပြည်ထောင်စုကြီးကိုပြုပြင်ပြောင်းလဲတဲ့နေရာမှာနီလန်သစ်ကိုတုံးဖို့လိုတယ်လို့ပြောချင်ပါတယ်မပြည်လည်သေးတဲ့နိုင်ငံရေးပြဿနာတွေကိုပြန်လည်ဆွေးနွေးရမယ်ဆိုရင်ပင်လုံစာချုပ်ကိုပြန်ပြီးလေ့လာကြည့်ဖို့ပြောချင်ပါတယ်တတိယချက်ကတော့ပြည်ထောင်စုကြီးကိုအတူတကွတည်ထောင်ကြရမှာဒေါ်ဆန်းစုကြည်ရဲ့တိုင်းရင်းသားတွေပေါ်ထားရှိတဲ့မူဝါဒကိုကျွန်တော်မေးမြန်းဆွေးနွေးချင်ပါတယ
်။နောက်ဆုံးမေးခွန်းတစ်ခုကတော့ရှမ်းပြည်နယ်နဲ့ဘုံကြီးတို့အရင်ပြောထားတာလည်းတချို့ကျွန်မအမှတ်မိပါတယ်။မြန်မာနိုင်ငံကိုပြန်ထူထောင်တဲ့အခါမှာရှမ်းပြည်ကိုဖက်ဒရယ်ထဲမှာပါတဲ့ပြည်နယ်တစ်ခုအနေနဲ့လက်ခံမလား။ဒါမှမဟုတ်လို့ရှိရင်ရှမ်းပြည်ကိုခွဲထွက်ဖို့စဉ်းစားပါလား။
ပေါ်မှာတွေ့ချင်တာကာဆယ်ကွန်းမွန်တိုင်းနဲ့အမ်ဘာပန်ပွန်မာနဲ့ပန်မလို့မောင်ဟုံးတူမနဲ့ခေါဟခေါမ
လက်ရှိရှမ်းပြည်သူတွေရဲ့သဘောထားကတော့ပြည်တော်စုစနစ်ထူထောင်ဖို့ဆန္ဒရှိနေစေပါပြည်တော်စုကိုဖျက်ဆီးတာဟာရှမ်းပြည်သူပြည်သားတွေမဟုတ်ပါဘူးပြည်တော်စုကို ပြန်လဲထူထောင်တဲ့နေရာမှာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုဖြစ်နိုင်ဖို့အတွက်တောင်ဆန်းစုကြည်နဲ့တော်လကောင်စစ်အာဏာရှင်ခေါင်းဆောင်တွေနဲ့တော်လကောင်တွေ့ဆုံဆွေးနွေးဖို့ကျွန်တော်တို့အသင့်ရှိပါတယ်စစ်မှန်တဲ့ပြည်ထောင်စုဖြစ်ဖို့လိုပါတယ်ပြည်နယ်ပေါ်အခြေခံတဲ့ပြည်ထောင်စုဖြစ်ရပါမယ်လူမျိုးစုပေါ်အခြေခံတဲ့ပြည်ထောင်စုကိုကျွန်တော်တို့မလိုလားသလိုလက်လက်မခံပါဘူးအခုလက်ရှိအာဏာယူထားတဲ့စစ်အစိုးရထဲမှာတိုင်းရင်းသားဆိုတာမပါပါဘူးနောက်ပြီးစစ်အာဏာရှင်တက်တန်းတစ်လျှောက်ကိုပြန်ကြည့်ရင်လဲတိုင်းရင်းသားဒေသဖွံ့ဖြိုးရေးအေဂျင့်တာယာရေးတွေလုတ်ခဲ့တာမရှိပါဘူး။ဒါအပြင်တိုင်းရင်းသားဓလိထုံးစံရှေးဟောင်းအမွေနှစ်တွေကိုလည်းဖျက်ဆီးခဲ့တာပါ။ရှမ်းပြည်စော်ဘွားတွေရဲ့နန်းတော်အဆောက်အဦးတွေကိုလည်းဖျက်ဆီးခဲ့တာကတာရကတစ်ခုပါ
။ခဲလာကခိုက်ဖောက်ถึงကွန်းเมืองတိုင်းလေကွန်းမဟုတ်ဘူးမှမှန်းစီ။မှန်ကောင်းတဲ့ဟန်ဟန်ကွာနှစ်ပြီ2010လောက်ကန်လึกတန်းနန်းမှန်တဲ့တန်းအောင်ကန်လึกတန်းနန်းတဲ့တန်းအောင်ဒါဟိုင်မို့
စေဥစုကဥဆောင်ပြီး2010ရွေးကောက်ပွဲကျင်းပမယ်ဆိုတာဟာမြန်မာပြည်ရဲ့ပြည်ထနာတွေကိုဖြည့်ရှင်းပေးမဲ့အကောင်းဆုံးနီလန်ဖြစ်မယ်လို့ကျွန်တော်မထင်ပါဘူး။သူတို့အာဏာတည်မြဲရေးအတွက်သာလုပ်နေတာပါ။သူတို့ရဲ့လုပ်ရက်တွေကိုမျက်ကြည်မပြတ်လေ့လာကြည့်ရှုသုံးသပ်ကြဖို့ပြည်သူပြည်သားတွေကိုကျွန်တော်မှားကြလိုပါတယ်။သူတို့ရဲ့ရွေးကောက်ပွဲမှာဒေါက်ဆန်းစုကြည်နဲ့တကွနိုင်ငံရေးပုံမှန်တွေနဲ့ဖမ်းဆီးထောင်ချထားခြင်းခံရသူတွေမပါဝင်နိုင်ပါဘူး။ရှမ်းပြည်အနေနဲ့ဆိုရင်လည်း SNLD လည်းမပါဝင်နိုင်။တိုင်းသားလက်နက်ကိုင်တပ်တွေလည်းပါဝင်နိုင်တာမဟုတ်ပါဘူး။ဒါကြောင့်ဘာမှအကျိုးမရှိတဲ့ရွေးကောက်ပွဲဖြစ်မယ်လို့ကျွန်တော်သုံးသပ်ပါတယ်
။ဒါကတော့ SSA ရှမ်းပြည်တောင်ပိုင်းတပ်မတော်ရဲ့အကြီးအကဲဖြစ်သူဗိုလ်မှူးကြီးရော့ချက်ကိုကျွန်မတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါရဲ့ရှင်။